င်ငံကြားအထည်လုပ်ငန်းရှင်တွေဟာလောက်ခဈေးပေါ်တဲ့တိုင်းပြည်တွေမှာရင်းနှီးမြှုပ်နှံကြတာများပါတယ်။တရုတ်၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်ဟာလောက်ခသက်သာပါတယ်။ဒါကြောင့်လေတရုတ်၊ကိုရီးယား၊ထိုင်ဝမ်၊ဂျပန်နဲ့ဥရောပကုမ္ပဏီတွေမြန်မာပြည်မှာအထည်ချုပ်လုပ်ငန်းတည်ထောင်ကြတာဖြစ်ပါတယ်။ကမ္ဘောဒီးယားနဲ့ဗီယက်နမ်မှာအနည်းဆုံးလောက်ခဟာတလဒေါ်လာ150ရှိပြီးတိုင်းမှာတော့တလ250ရပါတယ်မြန်မာရဲ့အနည်းဆုံးလောက်ခကတလဒေါ်လာ90လောက်ရှိပြီးဘင်္ဂလားဒေ့ရှ်မှာ45ဒေါ်လာသာရပါတယ်မြန်မာပုဂ္ဂိုလ်ရဲ့ဆေးရကိန်းနှုန်းဟာအထည်ချုပ်လုပ်ငန်းကရတဲ့ဝင်ငွေဖြစ်ပါတယ်2015မှာဒေါ်လာတန်း1000ဘူးမြန်မာကတင်ပို့နိုင်ပြီမြင့်အိမ်နီးချင်းနိုင်ငံတွေကိုမှီဖို့အများကြီးလိုပါသေးတယ်အဲ့ဒီနေ့မှာကမ္ဘောဒီးယားကဒေါ်လာတန်း6000ဘူးဗီယက်နမ်ကတန်း3000ဒီပါဘူးတင်ပို့နိုင်ခဲ့ပါတယ်။ဗီယက်နမ်မှာအထည်ချုပ်အလုပ်သမား2000ခွဲလောက်နဲ့စက်ရုံ6000ဒီပါရှိပါတယ်။လောက်ခနည်းလေလုပ်ငန်းရှင်တွေကြိုက်တည်တည်ဖို့လောက်ခနည်းတဲ့နိုင်ငံတွေကိုစုပြုံဝင်ရောက်လေရှိပြီမြန်မာပြည်ဟာဘင်္ဂလားဒေ့ရှ်လိုမဖြစ်ဖို့လိုအပ်ကြောင်းတတိပေးကြပါတယ်
။မြန်မာနိုင်ငံမှာအနည်းဆုံးလောက်ခတစ်နှစ်ကျပ်3600ပေးဖို့2015ခုနှစ်တုန်းကသတ်မှတ်ပါတယ်။အလုတ်ရှင်ဘက်ကတော့2500လောက်သာပေးလိုပါတယ်3600နဲ့ဆိုရင်စီးပွားရေးတွက်ချေမကိုက်တဲ့အတွက်စက်ရုံတွေပိတ်ရလိမ့်မယ်လို့တရုတ်နဲ့တောင်ကိုရီးယားကုမ္ပဏီ90လောက်ကချိန်ချောက်ပါတယ်အနည်းဆုံးလောက်ကတစ်နှစ်ကျပ်3600နဲ့စားမလောက်ကြောင်းအလုတ်သမားတက်မကဘက်ကရှင်းပြပါတယ်စက်ရုံဥပဒေမှာအလုတ်ချိန်တစ်ပတ်44နာရီအချိန်ပိုက16နာရီစုစုပေါင်းနာရီ60လောက်ခွင့်ပြုထားပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာတပတ်64နာရီလုတ်ခွင့်ပြုကြောင်းအလုသမားရေးဌာနကအမိန့်ထုတ်ပါတယ်။အလုရှင်ကတော့ကုန်စည်များများထုတ်လုပ်နိုင်ပြီးများများရောင်းရဖို့သာစိတ်ဝင်စားပါတယ်။အလုသမားရဲ့ဘဝအခြေအနေကိုဦးစားမပေးကြပါဘူး
။မြန်မာအထည်ချုပ်လုပ်ငန်းကအလုသမား40ရာခိုင်နှုန်းဟာတောင်ကိုရီးယားကုမ္ပဏီတွေမှာအလုလုကြပါတယ်။မြန်မာအလုပ်သမားဥပဒေကိုဖျောက်ဖျက်ရမှာလဲတောင်ကိုရီးယားတွေအများဆုံးဖြစ်ပါတယ်အချိန်ပိုလုပ်ဖို့အစိုးရကခွင့်ပြုထားတဲ့ပိုပြီးခိုင်းတဲ့နေရာမှာတောင်ကိုရီးယားကုမ္ပဏီတွေနာမည်ကြီးပါတယ်အထည်ချုပ်စက်ယုံ39ခုကအလုပ်သမား1200ကို Action Labor Rights အဖွဲ့ကတွစ်ဆုံမေးမြန်းတဲ့အခါမှာ62ရာခိုင်နှုန်းကတရားဝင်သတ်မှတ်ထားတဲ့အချိန်ပိုတဲ့အများအားပိုလုပ်နေရတယ်လို့ပြောပါတယ်ဒီထဲမှာအလုပ်သမား15ရာခိုင်နှုန်းကလုတ်ပြရတဲ့အချိန်ဘူးအတွက်လောက်ခမရဘူးလို့သိရပါတယ်။ခလေးလုတ်သားတွေကိုလည်းတောင်ကိုရီးယားပိုင်ကုမ္ပဏီတွေမှာတွန့်နေပါတယ်။အလုတ်ယုံ69ရာခိုင်နှုန်းမှာအရေးပေါ်ထွက်ပေါက်မရှိပါဘူး
။အထည်ချုပ်လုပ်ငန်း180လောက်မှာလူမှုကျင့်ဝတ်စံချိန်စံညုံးကိုလိုက်နာနိုင်ကြပြီးကြံစက်ယုံတွေမှာသတ်မှတ်ထားတဲ့စံချိန်စံညုံးကိုမလိုက်နာကြဘူးလို့အထည်ချုပ်လုပ်ငန်းရှင်များအသင်းဗဟိုအလုပ်မှုဆောင်ကော်မတီဝင်ဦးအောင်မျိုးဟိန်ပြောတာကိုဇန်နဝါရီ29ရက်နေ့ထုတ်မြန်မာတိုင်းစ်သတင်းမှာဖော်ပြပါရယ်ဥရောပအမေရိကန်နဲ့ဂျပန်ကိုတင်ပို့တဲ့စက်ယုံတွေကသာစံချိန်စံညုံးလိုအပ်ချက်ကိုလိုက်နာကြပြီးတရုတ်နဲ့မြန်မာပိုင်စက်ယုံတွေကတော့မလိုက်နာကြဘူးလို့ဆိုပါရယ်ကျင်းဝတ်လိုက်နာအောင်အလို့သမားသမဂ္ဂတွေကလည်းတိုက်တွန်းကြပါရယ်ကမ္ဘာနိုင်ငံကြီးတွေတောင်းဆိုတဲ့အတိုင်းစက်ယုံမှာလိုက်နာရမယ့်လူမှုကျင်းဝတ်စံချိန်စံညွှန်းတွေကိုပြည်တွင်းလုပ်ငန်းရှင်တွေလိုက်နာကြဖို့လိုပါတယ်ဒီကိစ္စမှာအစိုးရရဲ့ကူညီထောက်ပံ့မှုလိုအပ်နေတယ်လို့ဆိုပါတယ
်အာရှဒေသမှာဘင်္ဂလားဒေ့ရှ်ပြီးရင်မြန်မာဟာလောက်ခအနည်းဆုံးဒေသဖြစ်ပါတယ်အထည်ချုပ်လုပ်ငန်းရှင်တွေအဖို့လောက်ခနည်းလေအများအစွန်းများလေဖြစ်တဲ့အတွက်မြန်မာပြည်မှာရင်းနှီးမြှုပ်နှံလိုကြတာသဘောဝကျပါတယ်ဒါကြောင့်မြန်မာအထည်ချုပ်လုပ်ငန်းတစ်ဝက်လောက်ဟာနိုင်ငံကြားပိုင်သို့မဟုတ်နိုင်ငံခြားနဲ့ဖက်ဆက်လုပ်သားတွေဖြစ်ပါတယ်။တရုတ်၊ကိုရီးယား၊ထိုင်ဝမ်နဲ့ဂျပန်တို့အပြင်အနောက်တိုင်းကုမ္ပဏီတွေနဲ့အထည်ချုပ်လုပ်ငန်းမှာပါဝင်လာကြပြီဖြစ်ပါတယ်။ဒါကြောင့်မြန်မာအလုပ်သမားတွေတန်ရာတာကြီးလုခရဖို့နဲ့စက်ယုံအစင်တန်းရှိရေးဟာအရေးကြီးလာပါတယ်။အာရှနိုင်ငံတွေမှာမနစ်ကအနည်းဆုံးလုခ9ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိတိုးလာတာတွေ့ရပါတယ်။အိန္ဒိယ၊မလေးရှား၊ထိုင်း၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားမှာလောက်ခတိုးလာပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့မပြောင်းလဲပါဘူး။ကမ္ဘောဒီးယားမှာအလုသမားတက်မှတ်ရဲ့တောင်းဆိုမှုကြောင့်လောက်ခတိုးပြရပါတယ်။ အင်ဒိုနီးရှားမှာတော့စားလောက်အောင်အစိုးရကအ ਨੇ ဆုံးလောက်ခကိုတိုးပြပါတယ်။တရုတ်နဲ့ဖိလစ်ပိုင်မှာတစ်လဒေါ်လာ300ကျော်ရပြီးမလေးရှားထိုင်းနဲ့အင်ဒိုနီးရှားမှာတစ်လဒေါ်လာ250ကျော်ရပါတယ်။အိန္ဒိယ၊ဗီယက်နမ်နဲ့ကမ္ဘောဒီးယားမှာတစ်လဒေါ်လာ150လောက်ခရကြပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်မှာတော့100အောက်တာရနေကြပါတယ်ခင်ဗျာ။